Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်စက်တင်ဘာလ29ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ရန်တိုင်းမှာဒီမနက်ပိုင်းကြားမဲ့သတင်းတွေမှာတော့ IS Islamists အစွန်းရောက်တွေကို American နဲ့မဟာမိတ်တွေကလေကြောင်းကနေပစ်မှတ်ထားတိုက်ခိုက်တာတွေဆက်ပြီးတော့လုပ်နေပါတယ်။ Iran နိုင်ငံရဲ့ Nuclear စီမံကိန်းနဲ့ပတ်သက်ပြီး American အပါဝင်ဥရောပသမဂ္ဂနဲ့ Iran နိုင်ငံကြားဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာအရေးမိတ်ဖက်နိုင်ငံများအစည်းအဝေးကိုအခုဒေသစံတော်ချိန်ညနေပိုင်းမှာ New York မြို့ကကုလသမဂ္ဂဌာနချုပ်မှာဆွေးနွေးနေကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုသားညုံနဲ့တူတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ဆက်မှုထွန်းကားတဲ့နိုင်ငံတွေမှာခိုလုံခွင့်လျှောက်သူဒုက္ခသည်ဥယျာဉ်ကနှစ်ပေါင်း20အတွင်းအများဆုံးဖြစ်လာတာနဲ့ပတ်သက်ပြီးတော
့ The findings show that clearly more war equals more people needing asylum. Syrians, Iraqis, Afghans, Eritreans are the four leading nationalities.of people needing asylum.
UNHCR ပြောခွင့်ရသူရဲ့အခုလိုပြောကြားချက်တွေနဲ့အတူဒီဒုက္ခသည်တွေဘာကြောင့်များလာသလဲ၊ဘယ်နိုင်ငံတွေကအများဆုံးလဲဆိုတာကိုမကြိုက်ခင်မှာပြည့်စုံကြရပါမယ်။ဒီအကြောင်းနဲ့အတူ IS စစ်သွေးကြွတွေကိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရုရှားကဘာကြောင့်အပြစ်တင်ခဲ့တာပါလဲဆိုတဲ့နိုင်ငံတကာသတင်းဆောင်ပါတွေနဲ့အတူမြန်မာနိုင်ငံတဝမ်းကအမျိုးသမီး6000ကျော်ကို Clinton Foundation ကနေကူညီပေးမယ်ဆိုတဲ့အကြောင်းတွေကိုခုမနက်မှာကြားဖို့ရှိပါတယ်။အခုအရင်ဆုံးကတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံကကြီးညာပေးပါမရှင
် IS Islamists စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်ဖို့အတွက် American ဦးဆောင်တဲ့မဟာမိတ်ညွန်မောင်းအစုအဖွဲ့ကိုမဟာမိတ်ညွန်မောင်းအဖွဲ့ကို Britain, Denmark နဲ့ Belgium နိုင်ငံတွေပါဝင်လာတဲ့အမြ American တိုက်လေယာဉ်တွေဝေဒိန်ဒုံးလေယာဉ်တွေနဲ့တခြားလေကြောင်းတိုက်ခိုက်ရေးတွေက Iran နဲ့ Syria နိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြွအဖွဲ့တွေကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြပါတယ်။ Syria နိုင်ငံ DLL Zoo ပြည်နယ်မှာရှိတဲ့ IS အဖွဲ့တွေရဲ့တန်ကြပ်ကကား၄စင်းကိုချေမုန်းနိုင်ခဲ့တယ်လို့ American ဘုစစ်ဌာနချုပ်ကပြောပါတယ်။ Syria နိုင်ငံ DLL Zoo ပြည်နယ်ကရေနံတွင်းကိုလည်းပြတ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ Syria စစ်ပွဲကိုလေ့လာစောင့်ကြည့်နေတဲ့အဖွဲ့ကတောက်ကြနေမှာပြောပါတယ်။ IS အဖွဲ့ရဲ့ဘဟုဌာနချုပ်ကိုလည်းတိုက်ခိုက်ခဲ့တယ်လို့ Syria လူခွင့်ရေးလေလာစောင့်ကြည့်ရဲ့အဖွဲ့ကပြောပါတယ် Syria နိုင်ငံမြောက်ပိုင်းမှာတော့ Kurdish တပ်ဖွဲ့တွေက Kobani မြို့နားမှာ IS အဖွဲ့တွေကိုပစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေလုပ်ထားတဲ့ဗီဒီယိုတစ်ခုကိုဗီဒီယိုတစ်ခုမှာဖော်ပြထားပါတယ် Iran နိုင်ငံမှာတော့ Kirkuk မြို့နားနဲ့ Baghdad မြို့အပါအဝင် Alkan မြို့နားတွေမှာ IS အဖွဲ့တွေရဲ့စစ်ကားတွေနဲ့တပ်ခန်းတွေကိုပစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ကြပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့် IS အဖွဲ့ရဲ့လှုပ်ရှားမှုတွေကိုဟန်တားနိုင်ခဲ့တယ်လို့လည်း American ကာကွယ်ရေးဝန်ကြီး Chuck Hagel ကတောက်ကြနေမှာပြောလိုက်ပါတယ်ခင်ဗျာ
American ပြည်တော်စုဥရောပသမဂ္ဂနဲ့ Iran နိုင်ငံကထိတ်တန့်တန်တမန်တွေဟာဒီအငင်းပွားနေကြတဲ့ Iran Nuclear အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့အတွက်မနေ့ဒီတောက်ကြနေအထိဆွေးနွေးနေကြပါတယ်စနေဘွက်ကိုကြာသာပိနေကလေးကစခဲ့ပြီးတော့တောက်ကြနေမှာဒုတိယမြောက်နေ့ဖြစ်နေဆက်ပြီးတော့ကျင်းပခဲ့ကြတာပါကုလသမဂ္ဂအထူးတွေညီလာခံကျင်းပနေချိန်မှာပဲနယူးယောက်မြို့မှာအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီအီရန်နိုင်ငံရေးဝန်ကြီးဂျဗတ်ဇရစ်နဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအာရှတွန်တို့တွေ့ဆုံနေကြပါတယ်စနေဘွက်မှာတူးတက်မှုရှိမရှိတော့မသိရသေးပါဘူးအီရန်အပါအဝင်အမေရိကန်ဗြိတိန်ပြင်သစ်ရုရှားတရုတ်နဲ့ဂျာမနီနိုင်ငံတို့ဟာဒီအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့နိုဝင်ဘာလ24ရက်နေ့နောက်ဆုံးထားပြီးတော့သဘောတူညီချက်တစ်ခုရဖို့သတ်မှတ်ထားတာပါသဘောတူညီချက်ရဆိုရင်တော့အီရန်ဘက်ကနျူကလ িয়ার အစီအစဉ်ကိုလျှော့ပေးရမှာဖြစ်တယ်လို့အပြန်လည်အားဖြစ်တော့အနောက်နိုင်ငံတွေဘက်ကဒီအီရန်ပေါ်မှာချမှတ်ထားတဲ့ရေယူတန်ခတ်မှုတွေကိုလျှော့ပေါက်ပေးမှာဖြစ်ပါတယ်အခုဆွေးနွေးနေကြတဲ့နေရာမှာတော့ဆုံးဖြတ်ချက်ရဖို့အရင်10နှစ်ခါထက်မကြုံစဘူးပို့ပြီးတော့နှီးဆက်လာတယ်ဆိုပြီးတော့ဂျမန်နိုင်ငံကြီးဝန်ကြီးကပြောပါတယ်ဒါပေမဲ့လို့အခုဒီကြံနေတဲ့အပိုင်းဟာတော့အခက်အခဲဆုံးအခြေအနေဖြစ်တယ်လို့သူကသတိပေးခဲ့ပါတယ်စနေဘွားနဲ့ပတ်သက်လို့အမေရိကန်ဘက်ကညှိနှိုင်းနေတဲ့နိုင်ငံရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးကတော့ဒဏ်ခတ်ပေးဆို့မှုလျှော့ပေးတာတွေဟာအီရန်ပြည်သူတွေအတွက်အကျိုးဖြစ်ထွန်းစေမှာပါလို့ VOA ကိုမှတ်ချက်ပြီးပြောထားပါတယ
်။ဆမ်မှုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာခိုလုံခွင့်လျှောက်ထားတဲ့သူအရေအတွက်ဟာ25ရာခိုင်နှုန်းလောက်တိုးလာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။အဲ့လိုတိုးလာတာရဲ့အရေအတွက်အများစုဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေကစစ်ပွဲတွေကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။အခုနှစ်ပထမ6လအတွင်းမှာလူပေါင်း3,300,000ကျော် ဒုက္ခသည်အဖြစ်ခိုလုံွက်လျှောက်ထားခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတောက်ကြနေမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2013ခုနှစ်ပထမ6လကထက်24ရာခိုင်နှုန်းပိုများလာခဲ့တာဖြစ်တယ်လို့ပြောပါတယ်။တကယ်လို့သာဒီတိုင်းဆက်ပြီးသွားနေမယ်ဆိုရင်တော့2014ခုနှစ်မှာဒုက္ခသည်အရေအတွက်ဟာ9သိန်းလောက်အထိရှိလာမှာဖြစ်ပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်20အတွင်းမှာအများဆုံးဖြစ်ပြီး1990ပြည့်လွန်ကာလဘောကန်စစ်ပွဲတွေပြီးတဲ့နောက်ဒါမျိုးတစ်ခါမှမကြုံခဲ့ရဘူးသေးဘူးလို့ UNHCR ကဆိုပါတယ်။လာမယ့်လတွေနှစ်တွေအတွင်းဒုက္ခသည်အဖြစ်ခိုလုံမဲ့သူတွေပိုပြီးများလာဖို့ရှိတာကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လူဦးရေနဲ့ပတ်သက်ပြီးတော့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုပြင်ဆင်ထားဖို့လိုအပ်တယ်လို့ UNHCR အကြီးအကဲအန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ခိုလုံွက်လျှောက်ထားသူတွေက3ပုံ2ပုံကျော်ဟာနိုင်ငံ6နိုင်ငံမှာပဲဖြစ်ပြီးတော့အဲ့ဒီနိုင်ငံတွေကတော့ Germany, American, ပြင်သစ် Sweden, Turkey နဲ့ Italy နိုင်ငံတွေမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
Afghanistan နိုင်ငံမြို့တော်ရဲ့အနောက်တောင်ဘက်ပြည်နယ်တစ်ခုမှာ Taliban သဘုံတွေဝင်ရောက်စီးနင်းထားတဲ့ကျေးရွာတွေမှာ Afghan တပ်တွေနဲ့ Taliban တပ်တွေအပြင်းထန်တိုက်ပွဲတွေဖြစ်နေတယ်လို့ Afghan အာဏာပိုင်တွေကပြောပါတယ် Taliban သဘုံတွေဟာအဲ့ဒီကျေးရွာတွေကိုဝင်ရောက်စီးနင်းပြီးတော့ကျေးရွာသားအတော်များများကိုတပ်ဖြတ်ခဲ့ကြတာပါတဘုံတွေမှာတချို့ဟာမျက်နှာတွေကိုစီးထားပြီးတော့အမဲရောင်လံတွေကိုဝှေ့ရန်သူတို့ကသူတို့လည်း Islamic State အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ကြေညာခဲ့တဲ့အကြောင်းဒေသခံအာဖဂန်အရာရှိတွေကပြောပါတယ်လွန်ခဲ့တဲ့9ရက်ခရဲကအဲ့ဒီဂန်ဇာပြည်နယ်အတွင်းကျေးရွာချို့ကိုတာလီဘန်တဘုံယာကနန်းဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ကျေးရွာတွေကိုသူတို့ဝင်ရောက်စီးနှင်းပြီးတဲ့နောက်အင်ဂျီပေါင်း80ကျော်ကိုမိရှို့ပြီးတော့အိမ်မွေးတိရစ္ဆာန်တွေကိုတတ်ဖြတ်ရေသိမ်းမိသားဂျုံတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးက VOA ကိုပြောဆိုပါတယ်ခင်ဗျာ
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါဗျ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးမိဖက်နိုင်ငံများအစည်းအဝေးကိုအခုဒေသစံတော်ချိန်ညနေပိုင်းညယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ခဲ့ပါတယ်။တကားပိတ်ပြုလုပ်တဲ့အစည်းအဝေးအတွင်းမှာဘာတွေဆွေးနွေးသလဲဆိုတာကိုကုလသမဂ္ဂဘက်ကထုတ်ပြန်တာမရှိသေးပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ဝင်ပြောင်းလဲမှုတွေဖြစ်ထွန်းတိုးတက်မှုတွေနဲ့စိန်ခေါ်ချက်တွေကိုဆွေးနွေးပြောဆိုကြမယ်လို့ခန့်မှန်းရပါတယ်။အစည်းအဝေးကိုကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကိုရိုင်းတက်ရောက်တာဖြစ်တယ်လို့မြန်မာနိုင်ငံကိုမကြာမကြာသွားရောက်နေတဲ့ကုလသမဂ္ဂအထူးချန်ပီယံအရာရှိမစ္စတာနမ်ဘီယာကလည်းသူ့ခရီးစဉ်အခြေအနေနဲ့မြန်မာနိုင်ငံအတွင်းဖြစ်ထွန်းတိုးတက်မှုတွေကိုအဲ့ဒီအစည်းအဝေးအတွင်းမှာတင်ပြမယ်လို့ယူဆပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကုလသမဂ္ဂအထွေထွေမှုချုပ်အနေနဲ့အရင်တုန်းကလည်းမြန်မာမိတ်ဆွေနိုင်ငံများဆိုပြီးမြန်မာရေးစိတ်ဝင်စားတဲ့နိုင်ငံတွေနဲ့စုဖွဲ့ထားတာပါနောက်ပိုင်းမြန်မာနိုင်ငံအပြောင်းလဲဖြစ်ပြီးတဲ့နောက်နာမည်ပြောင်းပြီးတော့မြန်မာမိတ်ဖက်နိုင်ငံများဆိုတာဖြစ်လာတာပါဒီဖွဲ့ထဲမှာတော့ဩစတြေးလျတရုတ်ပြင်သစ်အိန္ဒိယအင်ဒိုနီးရှားဂျပန်နော်ဝေးရုရှားစင်ကာပူတောင်ကိုရီးယားထိုင်းဗြိတိရှ်အမေရိကန်ပြည်ထောင်စုဗီယက်နမ်ဥရောပသမဂ္ဂနဲ့ဥရောပမိသားစုတို့ပါဝင်ကြပါတယ်ဒါ့ပြင်မနေ့အစောပိုင်းတုန်းကပြုလုပ်တဲ့ OIC Islam နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကုလသမဂ္ဂတို့နစ်စင်လုတ်တဲ့အစည်းအဝေးမှာတော့ဒုတိယအထွေထွေမှုချုပ်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ်မြန်မာနိုင်ငံတွင်းကစုံလင်တဲ့လူမှုအတိုင်းဝိုင်းတွေကြားအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့အလွန်တရာစိုးရိမ်မကင်းရှိနေတဲ့အကြောင်းဒီပြဿနာတွေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာနောက်ပြန်သွားနိုင်တဲ့အကြောင်းရှိတယ်လို့ပြောသွားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းကဟိမဝန္တာတောင်တန်းဒေသမှာအိန္ဒိယနဲ့တရုတ်နိုင်ငံကြားသတင်းနှစ်ပတ်ကြာနေပြီးပန်ဆိုင်မှုနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ပြဿနာကိုဖြေရှင်းလိုက်နိုင်ပြီလို့အိန္ဒိယနိုင်ငံဂျိုင်းဝန်ကြီးကနေပြီးတော့ပြောပါတယ်တရုတ်နိုင်ငံဂျိုင်းဝန်ကြီးဝမ်ယီနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အိန္ဒိယနိုင်ငံဂျိုင်းဝန်ကြီးဆူရှာမာစွာရက်ကဒီတောက်ကြနေမှာပြောဆိုသွားတာပါတရုတ်တပ်ဖွဲ့တွေကတောက်ကြနေကဆက်ပြီးတော့တပ်တွေကိုပြန်ရုပ်သိမ်းမှာဖြစ်ပြီးတော့အင်္ဂါနေ့မှာတပ်တွေအားလုံးကိုရုပ်သိမ်းမှာဖြစ်တယ်လို့ပြောပါတယ်အခုလိုမျိုးနှစ်ဖက်သဘောတူညီချက်ဆုံးဖြတ်ချက်ချလိုက်နိုင်တာဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့လည်းသူကပြောပါတယ်အိန္ဒိယကသူတို့ပိုင်ဆိုင်တယ်လို့ပြောနေတဲ့နယ်မြေကိုတရုတ်တပ်ဖွဲ့ဝင်ရာပေါင်းများစွာဝင်ရောက်လာခဲ့ပြီးတဲ့နောက်လက်ခအရက်ဒီသားမှာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါနှစ်နိုင်ငံစက်မှာတရုတ်ဘက်ကလမ်းတစ်ခုဖောက်နေပြီးတော့အငင်းပွားနေတဲ့နယ်မြေတဲကိုတရုတ်နိုင်ငံကဆက်ပြီးတော့လမ်းဖောက်ဖို့လုပ်နေတာဖြစ်တယ်ဆိုပြီးအိန္ဒိယဘက်ကဆွဆွဲပါတယ်အဲ့ဒီအငင်းပွားနေတဲ့နယ်မြေမှာလမ်းကိုထပ်မတိုးချဲ့ဘူးတရုတ်နိုင်ငံဘက်ကလည်းသဘောတူခဲ့တဲ့အကြောင်းအာဏာပိုင်ကပြောပါတယ်အပြန်အလှန်အနေနဲ့သူတို့ဘက်ကနေပြီးတော့လေလာဆောင်ကြည့်သွားဖို့ ဒီတဲကိုလည်းဖြတ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောဆိုပါရခင်ဗျာ
American သမ္မတ Barack Obama ကအာဖရိကတိုက်အနောက်ပိုင်းမှာဖြစ်နေတဲ့ Ebola ကူးစက်ရောဂါလို့ဇီဝချင်းချောက်မှုတွေကိုကင်တွယ်ဖြစ်ရှင်းဖို့အတွက်ပို့ပြီးတော့အစင်သင့်ဖြစ်ဖို့အတွက်တောင်းဆိုလိုက်ပါတယ် American သမ္မတဟာနိုင်ငံတွေနဲ့အဖွဲ့အစည်းပေါင်း40ကျော်ကကျန်းမာရေးနဲ့လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေနဲ့ Washington မှာတောက်ကြနေကတွေ့ဆုံခဲ့ပြီးတော့ဒီပြဿနာနဲ့ပတ်သက်ပြီးတော့သူ့ရဲ့မဟာဗျူဟာဖြစ်တဲ့ကာကွယ်ထောက်လှမ်းတုံ့ပြန်ဖို့ဆိုတဲ့အစီအစဉ်ကိုရှင်းပြခဲ့ပါတယ်ဒါပြင်တောက်ကြနေမှာပဲအာဖရိကအနောက်ပိုင်းမှာအီဘိုလာရောဂါကြောင့်တေဆုံးသူအရေအတွက်ဟာ3,000ကျော်သွားပြီဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေဒီမနက်တော့နိုင်ငံတကာသတင်းတွေနဲ့အရင်ဆုံးစပါမယ်ရှင်ဆီးရီးယားအစိုးရစီကနေခွင့်ပြုချက်မရသေးဘဲနဲ့ဆီးရီးယားက IS စစ်သွေးကြွတဲ့ဘုံတွေကိုဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်နဲ့အာရဗ်မဟာမိတ်တွေရဲ့လှုပ်ရက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာပဲလို့ရုရှားကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာ VOE သတင်းတော် Scott Stan ကုလသမဂ္ဂဌာနချုပ်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ညံကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အကြမ်းဖက်သမားတွေကိုနှိမ်နှင်းတဲ့နေရာမှာနိုင်ငံတကာဥပဒေတွေအရလုပ်ဖို့နဲ့အင်အားအသုံးခံရတဲ့နိုင်ငံရဲ့သဘောတူညီချက်ကိုယူဖို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလာရော့ဖ်ကပြောပါတယ်။ကုလသမဂ္ဂမှာစကားပြန်တွေကတဆင့်သတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ It's very important that such cooperation with Syrian authorities is established even now that it's an accomplished fact because excluding Syrian authorities
Syria တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကအရင်ရေးကြည့်ပါတယ် Syria တာဝန်ရှိသူတွေကိုဖယ်ထားပြီးသူတို့ရဲ့နေမြေမှာနှိမ်နှင်းရေးတွေကိုလှုပ်ဆောင်နေတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ပြီးအဲ့ဒီလှုပ်ဆောင်မှုတွေရဲ့ထိရောက်မှုကိုလည်းကြာဆင်းစေပါတယ်လို့ပြောသွားတာပါ Iran နိုင်ငံမှာလို့မဟုတ်ပဲ Syria မှာ American နဲ့သူ့ရဲ့မဟာမိတ်တွေကသမ္မတ Bashar al-Assad ရဲ့ခွင့်ပြုချက်မရှိဘဲ IS စစ်သွေးကြွတွေကိုလေကြောင်းကဘုံကျဲတိုက်ခိုက်နေတာပါအခုလိုလေကြောင်းကတိုက်ခိုက်မှုတွေမလုပ်ခင်ကုလသမဂ္ဂကဆီးရီးယားတန်အမတ်ကိုအတိပေးပြီးအမေရိကန်လေယာဉ်တွေကိုမပစ်ခတ်ဖို့တတိပေးခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးပြောခွင့်ရဂျန်ဆက်ကီကပြောပါရယ်။သမ္မတအိုဘားမားအစိုးရအနေနဲ့အာဆက်အစိုးရရဲ့ခွင့်ပြုချက်ကိုမတောင်းခဲ့သလိုတိုက်ခိုက်မှုတွေကိုလည်းကြိုတင်ညှိနှိုင်းချိန်ကိုက်လှုံ့ဆော်ခြင်းမရှိဘူးလို့ဆက်ကီကပြောပါရယ်။ကုလသမဂ္ဂအထွေထွေညီလာခံကြီးထဲမှာမိန့်ခွန်းပြောသူအားလုံးနီးပါးက IS စစ်သွေးကြွတွေရဲ့ချင်းချောက်မှုကိုတတိပေးခဲ့ပြီးရုရှားနိုင်ငံသားဝန်ကြီးလာရော့ဖ်ရဲ့ဝေဖန်ချက်ကအပြင်းထန်ဆုံးဖြစ်ပါတယ်။သမ္မတအိုဘားမားအနေနဲ့လည်းအရှေ့အလယ်ပိုင်းကအမေရိကန်မဟာမိတ်တွေဖြစ်တဲ့ Bahrain, Saudi Arabia, Arab ဆော့ဘွားများပြည်ထောင်စု Jordan နဲ့ Qatar တို့နဲ့ပူးပေါင်းပြီးစီးရေးဆောင်ရွက်ချက်တွေကိုလည်းတန်လျာရှိနေပုံလဲပေါ်ပါတယ်။စီးရေးဆောင်ရွက်ချက်မှာပါဝင်သူတွေအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာကြပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်ပြီးဆီးရီးယားအစိုးရရဲ့ခွင့်ပြုချက်မပါဘဲလှုပ်ဆောင်နေတဲ့အချက်ကိုဘေးဖယ်ထားပုံရပါတယ
်။ I note that the government was informed beforehand. I also note that the strikes took place in areas
အစိုးရအနေနဲ့ကြိုတင်သတိပေးချက်ရတယ်ဆိုတာကျွန်တော်သတိပြုမိပါတယ်။နောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့နေရာဟာလည်းအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိမနေဘူးဆိုတာကျွန်တော်သတိပြုမိပါတယ်။ဒါကြောင့်မလို့ဒီအစိုးရအဖွဲ့တွေကနိုင်ငံတကာလူညိုရေးနဲ့ညီညာရေးကိုချိမ့်ချောက်နေတယ်ဆိုတာနိုင်ငံအတော်များများကသဘောတူပြီးငြင်းစရာမလိုပါဘူ
း။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကိုချိမ့်ချောက်နေတဲ့ Al-Qaeda အဖွဲ့ကွဲ Quran-San လို့အဖွဲ့တွေကိုတိုက်ခိုက်တာလည်းပါဝင်တဲ့အတွက်အခုလိုလေကြောင်းကတိုက်ခိုက်မှုတွေဟာလှုပ်တင်ပါတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုငိမ့်ညံပြပြခဲ့တာဖြစ်ပါတယ်ရှင်။ဒါနဲ့တဆက်တည်းအခုလိုအရှိအလေပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေတိုးမြလာတဲ့အကြောင်းကိုလည်းပြောပြပါအောင်မယ်။အရှိအလေပိုင်းဒေသကစစ်ပွဲတွေနဲ့တခြားဒေသတွေကပဋိပက္ခတွေကြောင့်မလို့ထွက်ပြေးလာကြသူအရေအတွက်ဟာပုံများလာနေပြီးတော့ဒီလူတွေဟာစစ်မှုထွန်းကားတဲ့နိုင်ငံတွေမှာခိုလုံဝင့်ရဖို့ကြိုးစားနေတဲ့အကြောင်းကိုစီရင်ခံစားတဲ့မှာတွေ့ရှိခဲ့ပါတယ်။ဒီ2014ခုနှစ်နှစ်ဝက်ထဲမှာတည်းဥရောပမြောက်အမေရိကနဲ့တခြားအာရှပစိဖိတ်ဒေသတွေနိုင်ငံတွေအပါအဝင်စက်မှုထွန်းကားတဲ့နိုင်ငံပေါင်း44နိုင်ငံမှာဒုက္ခသည်အဖြစ်နဲ့ခိုလုံဝင့်ပေးဖို့လျှောက်ထားသူ33,000ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကထုတ်ပြန်တဲ့အစိုးရခန်းစာအသစ်မှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ဂျနီဗာကနေ VOE သတင်းတော်လေးဆက်ရှလိုင်းကသတင်းပေးပို့ထားပါတယ်ရှင်။ဒီနှစ်ဇန်နဝါရီလကနေဂျွန်လအကြာစက်မှုထွန်းကားတဲ့နိုင်ငံတွေမှာခိုလုံဝင့်ရဖို့လျှောက်ထားသူအရေအတွက်ဟာပြီးခဲ့တဲ့2013ခုနှစ်ဒီကာလအတွင်းလျှောက်ထားသူအရေအတွက်ထက် 24ရာခိုင်နှုန်းပိုများခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကအစိုးရခန်းစားထုတ်ပြန်ခဲ့ပါတယ်။ဒီနေထားတိုင်းဆိုရင်ဒီ2014ခုနှစ်အကုန်မှာ9,000အထိကိုရှိလာနိုင်တယ်လို့သတိပေးနေပါတယ်။ဒါဟာနှစ်ပေါင်း20အတွင်းအများဆုံးဖြစ်ပြီးတော့ယခင်ယူကိုစလာဗီးယားမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်ဥယျာဉ်အများဆုံးရှိခဲ့တဲ့1990ခုနှစ်တွေနောက်ပိုင်းအခုလိုအနေအထားမျိုးမတွေ့ခဲ့ဘူးလို့လည်း UNHCR ပြောခွင့်ရသူ Adrian Edwards ကပြောဆိုခဲ့ပါတယ
် The findings show that clearly more war equals more people needing asylum. Syrians, Iraqis, Afghans, Eritreans are the four leading nationalities.of people needing asylum clearly to no country
စစ်ပွဲတွေပိုဖြစ်လေခလုံးဝင်းလျှောက်သူဒုက္ခသည်တွေကပိုများလာလေလေဆိုတာစင်ကန်လာမှာရှင်းလင်းလင်းတွေ့ရမှာပါဆီးရီးယားအီရတ်အာဖဂန်အီရီထရီးယားနိုင်ငံတွေဟာဆိုရင်ခလုံးဝင်းလျှောက်ထားသူဒုက္ခသည်အများဆုံး၄နိုင်ငံဖြစ်နေပါတယ်ကမ္ဘာတစ်ဝန်းအကြီးကျယ်ဖြစ်ပွားနေတဲ့ပြည်ပခါတွေကနေဘယ်တိုင်းပြည်မှမရှောင်နိုင်ဘူးဆိုတာကလည်းရှင်းပါတယ်ဒီဝင်းဒိုးဝင်ပိုးကိုလည်းမမျှမတထမ်းနေကြရတာပါဥပမာဩစတြေးလျပိုလန်နဲ့ဟန်ဂရီနိုင်ငံတွေမှာခလုံးငွေရဖို့တောင်းခံသူအများနေတာကိုတွေ့ကြရမှာပါတချို့နေမှာပဲဂျာမနီအမေရိကန်ပြင်သစ်ဆွီဒင်တူရကီနဲ့အီတလီ6နိုင်ငံမှာခလုံးငွေတောင်းခံနေသူရေတွက်ကတော့3ပုံ2ပုံကျော်ရှိနေပါတယ
်အခုထုတ်ပြန်ခဲ့တဲ့အစိုးရခန်းစာထဲမှာတော့ခလုံးငွေလျှောက်ထားသူအများစုဟာဆီးရီးယားနိုင်ငံကဖြစ်တယ်လို့ဆိုပါတယ်ဆီးရီးယားနိုင်ငံသား48,000ကခလုံးငွေတောင်းဆိုထားပြီးတော့မနစ်ကဒီအချိန်မှာခလုံးငွေတောင်းခံသူဥယျာဉ်ထဲနှစ်ဆပုံများလာတယ်လို့ပြောဆိုခဲ့ပါတယ်ဒါအပြင်ဒီနှစ်ထဲလောလောလတ်လတ်လူပေါင်းထောင်တောင်းနဲ့ချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့အီရတ်နိုင်ငံကဒုက္ခသည်တွေတဲက21,300ဟာလဲခိုလုံဝင့်တောင်းခံခဲ့တဲ့အကြောင်းကိုအစိုးရခန်းစာကဖော်ပြထားပါတယ်ခိုလုံဝင့်လျှောက်ထားသူဒုက္ခသည်ဥယျာဉ်တတိယနဲ့စတုတ္ထအများဆုံးကတော့အာဖဂန်နဲ့အီရီထရီးယားဖြစ်ပါတယ်အခုလိုခိုလုံဝင့်လျှောက်ထားသူအရေအတွက်တိုးများလာတာကြောင့်မလို့တဖက်မှာလည်းတချို့ဥရောပတိုင်းပြည်တွေမှာနိုင်ငံသားတွေကိုမနစ်မြို့တဲ့သဘောထားတွေကိုရောင်ပြန်ထင်ဟပ်တဲ့မူဝါဒတွေပေါ်ပေါက်လာနေတာစိုးရိမ်စရာလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောဆိုခဲ့ပါတယ
် Well clearly the numbers in Europe 330,000 is a very small number in the context of 51.2 million people forcibly displaced globally in addition I think it's worth making the
ကမ္ဘာတစ်ဝန်းမှာကိုယ်ဆန္ဒနဲ့ကိုယ်မဟုတ်ဘဲနဲ့အိုးရင်စွန့်ခွာသူ50တန်းကျော်နဲ့ဥရောပမှာ3,300ပဲရှိတာကကင်းကနားအဖြစ်တော့အတော့ကိုနည်းပါပါတယ်ကမ္ဘာပေါ်ကဒုက္ခသည်တွေက10ယောက်မှ9ယောက်လောက်ဟာဖွံ့ဖြိုးဆဲနိုင်ငံတွေကအများစုဖြစ်ကြသလိုပြည်ပခါတွေကြားမှာရောက်နေကြသူတွေဖြစ်တဲ့ဆိုတာကလည်းနောက်ထပ်ထောက်ပြစရာချက်တခုလို့ထင်ပါတယ်ဒါကြောင့်လည်းပဲစစ်စစ်နနဆန်းစစ်ဖို့ရည်ကြီးပါတယ်ပြည်ပခါတွေကြီးကြီးမားမားပေါ်နေတဲ့အချိန်မျိုးမှာအသက်လူထွက်ပြေးကြသူတွေလည်းအင်တန်မှများတာကြောင့်ဒီလိုအခြေအနေမျိုးမှာနိုင်ငံသားတွေကိုမကြိုက်ကြတဲ့သဘောထားမျိုးရှိနေတာဟာစိုးရိမ်စရာကောင်းတယ်ဆိုတာရှင်းပါတယ်
။ပဋိပက္ခတွေအတွက်ဖြည့်ရှင်းနိုင်မယ့်နီလန်းမတွေ့သေးသမျှရှေ့လာမယ့်နှစ်တွေလတွေအတွင်းမှာနောက်ထပ်လူတွေပို့ပြီးတော့ခိုလုံခွင့်ရဖို့လိုအပ်ကြလိမ့်အောင်မယ်လို့ UNHCR ကသတိပေးခဲ့တာပါ။စိတ်မကောင်းစရာအဖြစ်နဲ့ကတော့ဒီလူတွေအတွက်ခိုလုံခွင့်ပေးနိုင်မယ့်အခြေအနေလိုအပ်တဲ့ပံ့ပိုးမှုတွေကတော့တိတ်များများဆဆရှိနိုင်မယ့်ပုံမပေါ်ဘူးလို့လည်းသတိပေးထားပါတယ်ရှင်။VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ထပ်ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါဦးမယ်မူလဒေသခံတိုင်းရင်းသားတွေကအိမ်အဖြစ်သတ်မှတ်ခေါ်ဆိုကြတဲ့တစ်တော်တွေဟာအစားအစာတွေကုန်ကျန်းပစ္စည်းတွေနဲ့တခြားအသက်ရှင်ရည်တည်ရေးအတွက်လိုအပ်ချက်တွေဆိုတဲ့အဓိပ္ပာယ်ထက်အများကြီးပိုပါတယ်တစ်တော်တွေဟာဒေသခံတိုင်းရင်းသားတွေအတွက်ကဘာမြေသူတို့ရဲ့လွန်လေပြီးတော့ဘဝပြည်ပင်တွေအပြင်အဓိပ္ပာယ်ပြည့်ဝတဲ့ဘဝနေထိုင်နည်းတွေနဲ့ဆက်သွယ်ပေးနေတဲ့ယုံကြည်မှုဆိုင်ရာအဓိကအကြောင်းရင်းလည်းဖြစ်နေတာပါဒီအကြောင်းကိုတော့ VOA သတင်းတော်အဒမ်ဖီလစ်ရဲ့သတင်းလွှာကိုမက်ခွာညိုကဆက်ပြီးတော့ပြောပြပေးပါမယ်ရှင
် Ilora Mutek Community Concerns အဖွဲ့ဟာကညာနိုင်ငံမှာရှိနေပြီးတော့တီထောင်သူကတော့ Agnex Lena ဖြစ်ပါတယ်သူကတစ်တော့အတွင်းမိခိုးနေထိုင်ကြတဲ့လူအဖွဲ့စည်းကအမျိုးသမီးကြီးတွေမိန်းကလေးတွေရဲ့ဒန်းတူညီမျှရေးကိုဆောင်ရွက်နေတဲ့သူပါ
The spiritual connection between animals, ourselves, and the forest. It's through the forest that young men are initiated.
ကျမတို့နဲ့တစ်တော်ရဲ့ကြားတရိတ်ဆန်တွေရဲ့ကြားမှာဝိညာဉ်ပိုင်းဆိုင်ရာဆက်ဆံမှုရှိပါတယ်။ဒီနေရာဟာလူငယ်တွေကနေလူကြီးအဖြစ်အစစ်စစ်ပြောင်းလဲရင့်ကျက်လာရဘူမိနဲ့တန်ဖြစ်ပါတယ်။ကျမတို့သုံးနေတဲ့ဘူးဒီ6ခွက်တွေဆိုရင်လေတစ်တော်ထွက်ပစ္စည်းပါပဲ။ဒါတစ်တော်ထွက်ပစ္စည်းတွေကိုကျမတို့ဘလောက်ထိမိခိုးနေထိုင်ကြရတယ်ဆိုတာပါပဲ။
သူတို့ရဲ့ရိုးရာတေးသချင်းတွေဆိုရင်လည်းတစ်တော်ရင်းကကျင်းငှက်တာရကာတွေရဲ့အကြောင်းဖွဲ့ဆိုထားတာလို့ Miss Lena ကဆိုပါတယ်
It produces a sound kurludu so it says kurludu jo kyalo my rush ultimate do tene to navera lol ku ta chen lenger
kurludu so ra ka bya bou ma so yin aim pyan pho ji gan nwe ya jama ro aim pyan lan go pya be ba lo yee phwe tha ba de da ha jama ro lu da re ne tabawa pan man tip pin nwe jin nge twe တရိတ်ဆန်လေးတွေနဲ့ကြာငိမ့်ချမ်းစွာအတူရှင်တွဲနေထိုင်ကြတဲ့ဆက်သွယ်မှုကိုဖွဲ့ဆိုတာဖြစ်ပါတယ်။ကျမတို့သုံးနေတဲ့ဘူးဒီ6ခွက်တွေဆိုရင်လေတစ်တော်ထွက်ပစ္စည်းပါပဲ။ဒါတစ်တော်ထွက်ပစ္စည်းတွေကိုကျမတို့ဘလောက်ထိမိခိုးနေထိုင်ကြရတယ်ဆိုတာပါပဲ
။လူမျိုးနွယ်စုတွေရဲ့တင်ကြတာခေါင်းဆောင်အရှိဆောင်ထားပြီးအနီရောင်တောက်တောက်အပြာနဲ့လိမ္မော်ရောင်တွေပါတဲ့ဝစ်စုံကိုဆင်မြန်းထားတဲ့ကန်ဒီဒိုမက်ဆူအာကတော့အဘီရာဝိုင်နန်အထွေထွေညီလာခံရဲ့ဥက္ကဋ္ဌပါ။မဆူအားဟာသူ့တဘွားလုံးနှိပါမှာတစ်တော့ခုတ်မှုတွေကိုစန့်ကျင်တိုက်ခိုက်လာတဲ့သူပါသူတို့လူမျိုးနွယ်စုကျင်းပခဲ့တဲ့မိဘုံဘွဲညတညအကြောင်းကိုသူကဇကပြံကနေတဆင်အခုလိုပြောပြပါတယ
် Ila abuela nos dice muy tranquila pero con los ojos llorando
ဖွားပြပြနေတဲ့တန်ကတင်းကြီးအေးစေးလိုက်မယ်ငူဆန်ဆွတ်နေပါတယ်ညရဲ့အမောင်ထဲမှာသူ့မျက်လုံးအဆုံကိုကျွန်တော်တို့မမြင်နိုင်ပေမဲ့သူ့အတန်ကိုနားထောင်ရင်ကျွန်တော်တို့ကသူနဲ့အတူရောပြီးငုံမိခဲ့ကြပါတယ်အဖွားကတစ်ပင်လေးကိုကြီးကြဆမ်းမအောင်ခုတ်လှဲပြီးဒိုးစီကနေတက်ယူတာခံနေရတယ်လို့ပြောပါတယ်နောက်ပြီးတော့လည်းကြီးကြပါအောင်အခုလိုခုတ်လှဲတက်ယူသွားခံရတဲ့တစ်ပင်လေးဟာငါတို့ရဲ့သွေးသားဆွေမျိုးတွေပါငါတို့ရဲ့ညီကိုမောင်နှမတွေဘလောက်တောင်အသက်ပြတ်ခံနေရပြီလဲငါတို့နဲ့ဝေးရကိုတဲဆောင်ခံနေရတယ်ဆိုတော့လည်းကြီးကြပါအောင်ဒီတော့အခုအဖွားတို့ဘာလုပ်ကြရမလဲဆိုတာစပြီးတွေးတော်ဆင်ခြင်သင့်ပါပြီဒီလိုပဲအဖွားတို့အားလုံးဖွားတို့ရဲ့သွေးသားတွေဖြစ်ကြတဲ့တစ်ပင်တွေနဲ့သူတို့အဖွားတို့အတွက်စောင့်ကျင်းပေးထားသမျှအရာရာအလုံးဖျောက်ဖျက်ခံရတယ်လို့အဖွားတို့အားလုံးရောဖျောက်ဖျက်ခံကြရတော့မလားအဖွားတို့ပျောက်ကွယ်သွားကြရတော့မလားလို့လည်းအဖွားကအဲ့ဒီညကပြောခဲ့တာပါ
အပ်တန်နဘဘန်ကတော့အင်ဒိုနီးရှားက People Alliance of the Archipelago အဖွဲ့ရဲ့အတွေ့အမှုချုပ်ပါသူကသူ့တိုင်းပြည်မှာရှိတဲ့တစ်တော်ထက်ဝက်နီးပါးဟာမကြခင်နှစ်တွေအတွင်းမှာပဲပျောက်ကွယ်သွားခဲ့တဲ့အကြောင်းနဲ့ဒီဆောင်ရှောက်မှုတွေနဲ့တူသူကိုယ်တိုင်ရဲ့တစုံတရာပါပျောက်ကွယ်သွားတာဖြစ်တဲ့အကြောင်းအခုလိုပြောပြပါတယ်
။ Home is a community. It's where you feel you can talk your story, you can dance, you can
အင်းဆိုရာဟာလည်းအတိုင်းအမြုံတစ်ခုလို့ဖွဲ့စည်းတစ်ခုပါပဲ။အဲဒီနေရာဟာကိုယ်တိုင်ကြောင့်ကိုပြောပြနိုင်တယ်လို့ခံစားသိမြင်နိုင်တဲ့နေရာဖြစ်ပါတယ်။စားကျင်တာစားလို့ရတယ်ဆိုတာဟာတစ်တော်တွေကအစာရတယ်ဆိုတဲ့အထိပယ်ပါအဲ့ဒါဟာအိမ်မဲဖြစ်ပါတယ်အဲ့ဒီမြေပေါ်မှာမှီခိုနေထိုင်ကြတဲ့အတွက်ဒီမြေဟာငါမြေဆိုတဲ့စိတ်ကလေးတစ်ခုမွေးထားဖို့ပါပဲကိုယ့်ရဲ့တိတာထင်ရှားတဲ့ပြယုတ်ဆိုတာမြေနဲ့တစ်တော်ပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့လူတစ်ယောက်ရဲ့ဖြစ်တည်မှုရဲ့တသက်ပြစရာအထောက်ထားကိုယ့်ရဲ့တည်နေတဲ့နေရာဆိုတာမရှိတော့ဘူးဆိုရင်အဲ့ဒါဟာကိုယ်ကိုယ်တိုင်ပျောက်ဆုံးနေတာပဲဖြစ်ပါလိမ့်မယ်အခုကတော့အဲ့ဒီလိုအခြေအနေမျိုးကိုရောက်နေပါတယ်
တကယ်လို့အခုကုလသမဂ္ဂမှတင်ပြလာကြတဲ့သဘောထားအမှတ်ချက်တွေကိုကုလသမဂ္ဂကဘာသာပြန်ဆိုပြီးအမျိုးသားရေးဆိုင်ရာမူဝါဒတွေအဖြစ်ပြောင်းလဲပေးနိုင်မယ်ဆိုရင်အခြေအနေတွေပြောင်းလဲသွားနိုင်ပါတယ်ဒီသတင်းပတ်အတွင်းကုလသမဂ္ဂကပထမဆုံးကြီးမှုကျင်းပတဲ့ဌာနေတိုင်းရင်းသားလူမျိုးစုတွေရဲ့ညီလာခံဟာအစစ်မြင့်မျက်နှာစုံညီစည်းဝေးဖြစ်ပြီးကမ္ဘာအနှံ့ကဌာနေတိုင်းရင်းသားလူမျိုးနွယ်စုတွေရဲ့ကိုယ်စားလှယ်ပေါင်း1000ကျော်ကိုဖိတ်ကြားထားခဲ့တာပါကမ္ဘာအနှံ့ကဌာနေတိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေကိုအာမခံချက်ပေးနိုင်မဲ့အကောင်းဆုံးလက်တွေ့ဆောင်ရွက်ချက်တွေဖြစ်ပေါ်လာရေးရည်မှန်းချက်တွေကိုမျှဝေခံစားကြဖို့ဒီညီလာခံကိုကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင်
အခုတော့မြန်မာနိုင်ငံမှာမီဒီယာလောကနဲ့အနာဘိုင်းတို့အကြားထိတိုက်ရင်ဆိုင်တွေ့မှုတွေကြားလာရပါတယ်။ဒါဟာအနာဘိုင်းတွေဘက်ကပုံမူတင်းကျပ်ချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေစီနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမဲ့စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923925994 fax နံပါတ် 2923925992 ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတို့စင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တ
တာရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုမြန်မာသတင်းဆောင်မဘက်ကိုလှည့်ပါမယ်။မြန်မာနိုင်ငံဒေသ6ခုမှာနေထိုင်ကြတဲ့အမျိုးသမီးပေါင်း6000ကျော်ကိုစင်းရဲနွမ်းပါမှုလျှော့ချရေးအစီအစဉ်အနေနဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ရဲ့ကလင်တန်နိုင်ငံတကာအကူအညီပေးရေးအစီအစဉ် CGI ကနေပြီးတော့အမေရိကန်ဒေါ်လာ9သန်းထောက်ပံ့သွားမယ်လို့ CGI ကထုတ်ပြန်လိုက်ပါတယ်။ကူညီထောက်ပံ့ရေးအစီအစဉ်ကိုအမေရိကန်ခြေစိုက်ပတ်အဖွဲ့နဲ့မိဖက်အဖွဲ့တွေဖြစ်တဲ့ Chevron, Coca-Cola Foundation တို့ကနေပြီးတော့တာဝန်ယူကူညီပေးမှလည်းဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ကလင်တန်နိုင်ငံတကာအကူအညီပေးရေးအစီအစဉ်ရဲ့အကူအညီတွေအကြောင်းကိုကိုစီသူကသတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့ပါ။အမေရိကန်သမ္မတဟောင်းဘီကလင်တန်ဦးဆောင်တဲ့ Clinton Global Initiative CGI လို့ခေါ်တဲ့ Clinton နိုင်ငံတကာအကူအညီပေးရေးအစီအစဉ်ရဲ့ထောက်ပံ့မှုနဲ့မြန်မာနိုင်ငံဒေသ6ခုကအမျိုးသမီးတွေအတွက်စည်ရင်းမှုလျှော့ချရေးစီးပွားရေးစွမ်းဆောင်ရည်မြင့်တင်ရေးကဏ္ဍတွေအတွက်အမေရိကန်ဒေါ်လာ9သန်းထောက်ပံ့ကူညီမယ်လို့ CGI အဖွဲ့ကထုတ်ပြန်ကြေညာလိုက်တာပါ။အခုကူညီထောက်ပံ့မှုကိုအမေရိကန်ခြေဆိုင်ပတ်အဖွဲ့ရဲ့မြန်မာဌာနခွဲပတ်မြန်မာနဲ့မိဖက်အဖွဲ့စီတွေကအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ပတ်မြန်မာရဲ့ပြန်ကြားရေးတာဝန်ခံကိုစီသူစိုးမိုးကအခုလိုပြောပါလဲ
အဲကျွန်တော်တို့ Clinton Global Initiative နဲ့ CGI အဖွဲ့အစီအစဉ်နဲ့ထောက်ပံ့တာပါခင်ဗျာသူတို့ CGI အဖွဲ့ဆိုတော့ကျွန်တော်တို့သိရတဲ့အတိုင်းပဲအမေရိကန်သမ္မတဟောင်း Clinton ဖွဲ့သွားတဲ့အဖွဲ့ပါဘယ်တကွာလုံးမှာရှိရဲ့ most pressing issue ပေါ့နော်အဲ့ issue တွေကိုတွားနေပြီးတော့နိုင်ငံခေါင်းဆောင်တွေဒီ NGO ကအကြီးကဲနောက်ကမ္ဘာတော်မှာရှိတဲ့ Security Company ကြီးတွေက CEO တွေစုပေါင်းပြီးတော့ Inline Sun နဲ့အခြေရှာပြီးတော့ဘသူတို့ကကုမ္ပဏီ၆ပိုင်းကောင်းမယ်ဆိုပြီးတော့ကျွေးနေတဲ့ကမ္ဘာတော်မှာဒီလိုပေါ့အခုကျွန်တော်တို့ DCGI အကူအညီလာပါပြီဒါလည်းကမ္ဘာဒေါ်လာ9000တောက်ပတ်ပါမယ်၆ပတ်နဲ့ကမ္ဘာကျွန်တော်ပတ်နေမှာနဲ့ပတ်နေမှာနဲ့ပူးတွဲပြီးတော့ဘောနော်လောက်တဲ့မိတ်ဖက်ဖွဲ့စည်းရေပေါ့ဒီ Coca-Cola ရဲ့နောက် Chevron ရဲ့ Inline Company ကြီးရဲ့အဲ့နှစ်ခုပေါင်းပြီး၆ပတ်ပါမယ်
ပတ်မြန်မာအဖွဲ့ရ1998ခုနှစ်ထဲကမြန်မာနိုင်ငံတွင်ကြေးရွာတွေမှာကြားမာရေးအသက်မွေးဝမ်းကြောင်းတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အခုအကူအညီမှာတော့အမေရိကန်ကုမ္ပဏီတွေဖြစ်တဲ့ Coca-Cola, American Swine ကုမ္ပဏီ Chevron တို့နဲ့ပူးပေါင်းပြီးတော့လက်ရှိလုပ်ကိုင်နေတဲ့အကူအညီပေးရေးလုပ်ငန်းတွေဆက်လက်တိုးမြှင့်လုပ်ကိုင်သွားဖို့ရှိတယ်လို့ပတ်မြန်မာကပြောပါတယ်။
အဲ့တော့ကျွန်တော်တို့လောကျတော့ project တစ်ခုပေါ့နော်။ကျွန်တော်တို့ဒီ Coca-Cola လုပ်တဲ့ Swine ရှိတယ်ခင်ဗျာ။နောက်တစ်ခါကျတော့ကျွန်တော်တို့ဒီ Chevron လုပ်တဲ့ Shine ဆိုတာရှိတယ်။အဲ့ဒီတော့ရတော့ဒီဘောနော်ဒီမှာအမျိုးသမီးတွေဒီစီးပွားရေးစာမြင့်တက်ရေးပေါ့အဲ့ဒါဆင်သူမိသားစုတွေဝင်ဝင်ချာလာပြီးတော့တက်မှရေးခြေခံအကုန်လုံးပေါ့လူနေမှုဆက်လက်မြင့်တက်ရေးအတွက်မှလည်းသုံးပါမယ်ဘယ်လောက်သုံးမယ်ဆိုတော့ကျွန်တော်တို့ဆက်ပြီးတော့ဟိုဆွေးနွေးညီနိုင်နေပါတယ်နောက်တစ်ခုကျ Shine Shine ကျတော့သူကတော့ဒီတက်မှပြောရှင်တဲ့ဘဝနေပြီးတော့မိသားစုတွေဝင်ဝင်တိုးတက်လာဖို့အတွက်ပေါ့နော်အဲ့ဒီအတွက်လောက်တာပါအဲ့ဒီအတွက်ကျတော့ကျွန်တော်တို့ကဘယ်လောက်ထောက်ပံ့မယ်ဆိုတာဟိုဆက်ပြီးတော့ညီနိုင်နေလုံရှိပါသေးတယ်ကျွန်တော်တို့ခံစားရတော့ဒီကတော့ပါပြီ
ပတ်မြန်မာရဲ့ပြန်ကြားရေးတာဝန်ခံကိုစီသူစိုးမိုးပြောတော့တာပါပတ်မြန်မာရဲ့မိဖက်အဖွဲ့အစည်းတွေအနေနဲ့ရန်ကုန်မန္တလေးနဲ့စကိုင်းဒေသတွေမှာအကူအညီပေးရေးလုပ်ငန်းတွေကိုလုပ်ကိုင်နေပြီးတော့ CGI ရဲ့အကူအညီတွေကိုလည်းအဲ့ဒီဒေသတွေမှာတိုးမြင့်သုံးဆွဲသွားနိုင်တယ်လို့မျှော်မှန်းထားပါတယ်မြန်မာအမျိုးသမီးတွေအတွက်စီးပွားရေးစွမ်းအားမြင့်မားစေရေးအတွက်ငွေစုအသင်းတွေကတဆင့်ဘန်နာရေးစနစ်တစ်ခုတည်ထောင်နိုင်တဲ့သင်တန်းတွေအပြင်ကျေးလက်ဒေသကအမျိုးသမီးတွေစီးပွားရေးစွမ်းဆောင်ရည်မြင့်မားလာစေဖို့အကူအညီပေးသွားမယ်လို့ပတ်မြန်မာကပြောပါတယ်မြန်မာနိုင်ငံဟာလူ၄ဦးမှတဦးကျဆင်းရဲနွမ်းပါနေတယ်လို့သတ်မှတ်ခံထားရတာကြောင့်ဆင်းရဲနွမ်းပါမှုပပျောက်ရေးလှုပ်ဆောင်ချက်တွေအတွက်မြန်မာနိုင်ငံကကူညီဖို့ CGN ကရွေးချယ်ခဲ့တာဖြစ်တယ်လို့ CGN ကထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်း Miss Clinton ရဲ့2013နိုဝင်ဘာလတုန်းကမြန်မာနိုင်ငံခီးစဉ်တွင်မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာလဲဆင်းရဲတဲ့မြန်မာနိုင်ငံအတွက်သမ္မတဟောင်း Clinton ရဲ့ CGI Clinton Global Initiative အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ကူညီဆောင်ရွက်ပေးဖို့ဆွေးနွေးပန်ကြားခဲ့ပူပါတယ်။ Mr. Clinton ဟာ CGI လို့ခေါ်တဲ့ Clinton နိုင်ငံတကာအကူအညီပေးရေးအစီအစဉ်ကိုကမ္ဘာတဝန်းနယ်ပယ်အသီးသီးမှာဦးစီးဦးဆောင်လုပ်နေသူတွေကိုစုစည်းပြီးတော့ကမ္ဘာကြီးရင်ဆိုင်နေရတဲ့အရေးကြီးစိန်ခေါ်မှုတွေအတွက်ထိုးထွင်းစမ်းသစ်တဲ့အဖြေတွေကိုရှာဖို့နဲ့အကောင့်ထဲပို့ဖို့ထူထောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဒီမနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာဒုတိယပိုင်းစီစဉ်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်